သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြ First Nation လူမျိုးများရဲ့အတွေ့အကြုံများကိုပြသတဲ့ထူခြားသောဌာနတိုင်းသားပုံရိပ်များပွဲတော်ကိုစတင်လိုက်ပြီဖြစ်ပါတယ်။ Yellow Monday ပွဲတော်သည်ဖျော်ဖြေတင်ဆက်သူများချိတ်ဆက်ရန်လေးလာရာနှင့်၎င်းတို့ရဲ့ဇာတ်လမ်းများကို၎င်းတို့ရဲ့ကိုယ်ပိုင်ပုံစံဖြင့်မျှဝေရန်အတွက် platform တစ်ခုဖြစ်ပါတယ်။ဟောရန်မေးစင်သည်ပုံပြင်ပြောသူဖြစ်ပါတယ်။သူ့ရဲ့ဒီထွင်ဖန်တီးမှုဟာသူ့ရဲ့မျိုးရိုးစင်မြစ်ကနေဖယ်ရှားထားတဲ့သူ့ရဲ့လူနဲ့ယဉ်ကျေးမှုကိုဖော်ညွှန်းတယ်လို့ဆိုပါတယ်
။ So I grew up as a little white boy in town with dark skin. My dad was shiny black and we just participated in everything. I suppose being dark skinned and participating in things like
the club ညိုမဲတဲ့အသားရည်နဲ့ညိုကလေးမှာစိတ်တက်ဖြူစင်တဲ့ကလေးတယောက်လိုကြီးပြင်းလာခဲ့ပြီးအဖေကတော့အသားရောင်ကနှဲရောင်တောက်နေပါလေပြီးတော့ကျွန်တော်တို့အားလုံးပါဝင်ခဲ့ပါလေအသားမဲပြီးပိုနီကလပ်လိုမျိုးအရာတွေမှာပါဝင်ပါလေဖျားချောင်းတက်တာနဲ့အမျိုးမျိုးသောအရာတွေကကျွန်တော်တို့ပါဝင်ခဲ့ပေမဲ့ကျွန်တော်တို့အတွက်ကမတူဘူးထင်ပါလေယူဆာဝေးအနောက်မြောက်ပိုင်းရှိအတိုင်းဝိုင်းငယ်တွင်ကြီးပြင်းလာစဉ်ဝါရင်ရဲ့အဖိုးဖြစ်သူသည် exemption certificate ကိုခေါ်တဲ့ကင်းလွခွေလက်မှတ်ကိုလက်မှတ်ထိုးရန်ဆုံးဖြတ်ချက်ချခဲ့ပါတယ်။သူပြောတာကသူ့အမှုပညာကိုတွန်းအားဖြစ်စေတဲ့ motion graphics စကားပြောစကားလုံးနဲ့ hip hop ဂီတကိုရောနှောထားထည့်သွင်းပေါင်းစပ်သောနီလာများရဲ့စွမ်းရည်ဖြစ်တယ်လို့ဆိုပါတယ်။ဩစတြေးလျမှာခေတ်ရည်စည်းကြောင်းတိုင်းနေထိုင်ရန်သူ့အဖိုးကရွေးချယ်မှုတစ်ခုဖြစ်ကြောင်းဝါရန်ကပြောဆိုပါတယ်
။ So the exemption certificate was signed to not be Aboriginal, not be participating in culture, not to be speaking language, not to be telling cultural stories going forward. So the healing scars thing for me is trying to retrace who I am and where I come from.What that means for my life moving forward and my kids. I missed out on culture.
ထို့ကြောင့် exemption certificate ကိုခွင့်လက်မှတ်ကိုထိုးလိုက်ခြင်းကသူဟာမူရင်း aboriginal မဟုတ်ဘူး။ရည်ချင်းမှုတွေမပါဝင်ရဘူး။မူရင်းစကားမပြောရ။ရှေ့ဆက်သွားမဲ့ရည်ချင်းမှုပုံပြများကိုမပြောရ။လက်မှတ်ရေးထွန်းခြင်းဖြစ်ပါတယ်။ကျွန်တော်တို့ဓာရီကနေအနာကျက်စီတဲ့အရာတွေကကျွန်တော်တို့ဘယ်ကလာတာလဲ။ကျွန်တော်ဘဝရှေ့ဆက်ပြီးကျွန်တော်ကလေးတွေရဲ့အတိတ်တွေကိုပြန်ကောက်ဖို့ကြိုးစားနေပါတယ်။ကျွန်တော်ယဉ်ကျေးမှုနဲ့လွဲချော်ခဲ့တယ်။ကျွန်တော်နိုင်ငံနဲ့အဆက်အသွယ်ပြတ်သွားတယ်။ First Nation ဖြစ်ခြင်းနဲ့ကျုံလာသမျှအရာအလုံးကိုကျွန်တော်လွတ်သွားခဲ့တယ်။ Warren Day နှစ်နှစ်တကြိမ်ရာလာမန်ဒီပွဲတော်တွင်ပါဝင်နေပါတယ်။သူဘယ်တုန်းကမှမသိခဲ့သောအထောက်အထားတစ်ခုနဲ့ပြန်လည်ချိတ်ဆက်ရန်platform တစ်ခုအနေနဲ့သူကမြင်ပါတယ်ယခုဆယ်စုနှစ်တွင်ပွဲတော်တီဒေတာခန်တိုင်းသာအမှုပညာရှင်များအတွက်ဇာတ်လမ်းများကိုချိတ်ဆက်ပေးပြီးမျှဝေရန် platform တစ်ခုဖန်တီးရန်ရည်ရွယ်ထားတာဖြစ်ပါတယ်စက်တင်ဘာလ28ကနေ30ရက်တွင်3ရက်ကြာကျင်းပသောဆင်နီပွဲတော်တီ playwrights composer နဲ့ choreographer များအတွက်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအခွင့်အလမ်းများကိုပံပိုးပေးတဲ့ဓာတ်ရိုက်တင်ဆက်မှုအမှုပညာပုံစံများကိုပြသထားပါတယ်။ပွဲတော်ရဲ့ director Lily Sherer ကပွဲတော်သည်လွန်ခဲ့တဲ့10နှစ်ကတည်းကစတင်ခဲ့တဲ့အချိန်ကစလို့များစွာပြောင်းလဲသွားတယ်လို့ပြောဆိုပါတယ်
။ We have a unique market niche. It's the only First Peoples led development festival in Australia.That is run by a First Nations company, Mughalam Performing Arts. That is all First Nations led You know, all our storytellers, everybody is First Peoples. It wasn't like that 10 years ago.
We had
quite a number of not First Peoples working with us.
Producers, strong Turks, directors. First Nation company, Moo Garland Performing X, Uzi Chimpare, First Nation Pippare. Chamaru Pomian Pyodu Arlongo, Tin Thi Nai Mare. Ludang Ha, First Nation Lumia Pippare. Longere Senate Kalum Hope, Chamaru Ne, Panamazon, Lomelo Purelu, Mia Pia Shigevare. Tolo Dumia, Piazza Yesea, Director Mia Pippare. Tin Dumu Nase Kuru Ne, Nangan Long Sanger, Sit Down to Kuru. ကဲပြတ်တိုင်းများမှတစ်ဆင့်စွမ်းဆောင်ရည်ကောင်းသောဇာလန်6ခုကိုရွေးချယ်ခဲ့ပါတယ်။2017ခုနှစ်မှစတင်ကပွဲတော်သည်ကမ္ဘာတစ်ဝှမ်းမှပုံမြင်ပြောသူများကိုဆွဲဆောင်နိုင်သောFirst Nation စွမ်းရည်အတွက်နိုင်ငံတကာပြပွဲတစ်ခုဖြစ်လာပါတယ်။ပုံမြင်ပြောခြင်းသည်အတားအဆီးများကိုချိုးဖြတ်နိုင်တယ်လို့Miss Sherry ကပြောဆိုပါတယ်။
Those exchanges are really important to us as colonized countries. We a lot of our trauma and comes and our through our stories, for our people, and that makes our people stronger. It also helps break down, it helps build relationships with non-Aboriginal people to understand our point of view, where we're coming from.
စိတ်တရအများပြားဟာကျွန်ုပ်တို့ရဲ့ဇလမ်းများမှထွက်ပေါ်လာပြီး၎င်းသည်ကျွန်ုပ်တို့ရဲ့လူမျိုးအတွက်ကူစားပေးပြီးကျွန်ုပ်တို့၏လူများကိုပုံမူတမ်းမာလာစေပါれထို့အပြင်၎င်းသည်ကျွန်ုပ်တို့ရဲ့ရှုထောင့်ကိုနားလည်ရန်အဘော်ရီဂျီနယ်မဟုတ်သူများနှင့်ဆက်ဆံရေးတိဆောက်ရန်အကူအညီပေးပါれဒါဟာတကယ်ကိုအရေးကြီးတယ်လို့ကျွန်မထင်ပါれအခပညာရှင် Peter Spratton တွေ့ပွဲတော်သည်သူမရဲ့လူများကိုတွေ့ရှိပွေဖဲ့ရနေရာတစ်ခုဖြစ်လာပါれ
I really wanted to highlight the beauty and the strength of our women from Dari country and how they would go out on the Nowies and have their babies on the back and they have their little clay pot fire bowls and they would just cook the fish straight up for the babies I just think that those women our ancestors were incredible
ဒါရုနိုင်ငံကကျမတို့အမျိုးသမီးတွေရဲ့အလတ်တရားနဲ့ခွန်အားကိုပေါ်လွင်စေခြင်းပြီးဂျာနဝစ်မှာသူတို့ဘလို့အပြင်ထွက်ပြီးသူတို့ရဲ့နောက်ကျောပေါ်မှာကလေးတွေကိုဘယ်လိုသေဆောင်ထားရဲဆိုတာကိုပါပြီးတော့သူတို့မှာမြေအိုးမီးခွက်ကလေးတွေပါပြီးကလေးတွေအတွက်ငါ့ကိုချက်ပေးတာနဲ့အဲ့ဒီအမျိုးသမီးတွေကိုကျမတို့ဘိုးဘေတွေကမယုံနိုင်စရာဖြစ်မယ်လို့ကျမထင်ပါတယ်
Our biggest struggle is finding major sponsors for Yellow Monday Festival. It's a big project. We can only do it every 2 years. Otherwise we'd be flat out. And it's always constantly looking for that funding to put Yellow Monday Festival on. And I think, you know, we're in the 21st century and our stories are really important because of our relationship to country and to this great Southland that we now call Australia. And
I think it's time. Project Kuba. နနေတကြိမ်သားလုံနိုင်ပါတယ်မဟုတ်ရင်ကျမတို့ခြေကုန်လက်ပန်းကျသွားပါလိမ့်မယ်ပြီးတော့ရာလမန်ဒီပွဲတော်ကိုကျင်းပဖို့အဲ့ဒီရံပုံငွေကိုအမြဲမပြတ်ရှာဖွေနေရပါတယ်ကျမတို့27ရာစုရောက်နေပြီဆိုတာကိုသင်သိမယ်ထင်ပါတယ်ပြီးတော့ကျမတို့ရဲ့ဇာလန်းတွေက တိုင်းပြည်နဲ့ကျမတို့ရဲ့ဆက်ဆံရေးနဲ့အခုဩစတြေးလျလို့ခေါ်တဲ့ဒီတောင်ဘက်ကြီးမားတဲ့မြေကြီးကြောင့်ကျမတို့ရဲ့ဇာလန်းတွေကတကယ်ကိုအရေးကြီးပါတယ်ပြီးတော့ယင်းဤမြို့နာမဲ့သူတွေကဒေါ်လာတွေကိုကျမတို့ကိုစွန့်ထုတ်ရမယ်အချိန်ရောက်နေပြီလို့ကျမထင်ပါတယ်ဒါပေမဲ့တခဲနဲ့ပြောရရင်ပုံမြင်ပြောသူတွေကသူတို့ဇာလန်းတွေကိုပြောရတာဂုံယူတယ်လို့ဆိုပါတယ် ဆင်မြင့်သည်သူ့အသံဖြစ်တယ်လို့ပြောဆိုပါတယ
် We can get stuck in the situation where everyone thinks they know what's going on but each individual person has a story each individual person has a right to tell a story and have their truth heard like everyone's truth is different I've been given an opportunity to tell my truth what I feel is my truth and I'm very privileged and honored to be in this space doing that.
ဖြစ်ဖြစ်နေတာမျိုးကိုလူတိုင်းသိတဲ့ထင်တဲ့အခြေအနေမှာကျွန်တော်တို့ချောင်းပိတ်မိနိုင်ပါတယ်ဒါပေမဲ့လူတဦးစီမှာဇာလန်းတစ်ခုစီရှိပါတယ်လူတဦးစီတိုင်းမှာပုံမြင်တပုတ်ကိုပြောပြပိုင်ခွင့်ရှိပြီး၎င်းတို့ရဲ့အမှန်တရားကိုကြားနာခွင့်ရှိပါတယ်လူတိုင်းရဲ့အမှန်တရားကအားလုံးမတူပါဘူးကျွန်တော်ရဲ့အမှန်တရားကိုပြောပြဖို့အခွင့်အရေးရခဲ့တယ်ကျွန်တော်ရဲ့ခံစားရတဲ့အရာကကျွန်တော်ရဲ့အမှန်တရားပါပဲပြီးတော့ဒီနေရာမှာဒီလိုလုံးရတာအယံကုန်ယူပါတယ်ကျွန်တော်အတန်ကကျွန်တော်ဇာလန်းပါပဲအဲ့ဒါကကျွန်တော်အတွက်ပဲကျွန်တော်အတန်နဲ့ကျွန်တော်ပုံမြင်ကိုကျွန်တော်ပြောပြပါတယ်သောရရှင်များခင်ဗျာ SPS သတင်းဌာနကမာဒီနာဂျက်ဖာရီနဲ့ Sierra ဟိနူရဲ့ဆောင်းပါးကိုတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ